င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်အလီလိုက်စီစဉ်ကနေပြီးတော့ကြိုးဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းအစီအစဉ်ဖြစ်ပါတယ်ကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးနှဲ့လီလီအောင်မြင်းဆောင်မကြံတနိုင်ငံလုံးတိုက်တာမြို့တွေရွာတွေအားလုံးမှာလူမှုတွေလှိုင်းလုံးကြီးပေါ်မှာထွက်လာပြီးတော့ဒီမိုကရေစီရေးအတွက်တောင်းဆိုခဲ့ကြတာ1988တုန်းကတောင်းဆိုခဲ့ကြတာအခုဆိုလို့ရှိရင်29နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒါကြောင့်မလို့88ကာလတုန်းကမြန်မာလူထုတောင်းဆိုခဲ့တာနောက်88ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့လမ်းအခုကဘယ်လောက်ထိခီးပေါက်လာပြီလဲဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ဖြစ်တဲ့ကိုကိုကြီးဖြစ်ပါတယ်။ကိုကိုကြီးကလက်တော်အဖြစ်ဥရောပနိုင်ငံတစ်ခုမှာရောက်နေပါတယ်။ခီးစဉ်တစ်ခုနဲ့အဲ့မှာသူ့ကိုလမ်းဖုန်းဆက်နေပါတယ်။အခု line မမြောက်သေးပါဘူး။နောက်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ဒေါက်တာရံမျိုးသိန်းကတော့88ခေါင်းဆောင်တူလည်းဖြစ်ပါလေလက်ရှိအဖြစ်မြန်မာနိုင်ငံကြီးလ ీల သုံးသက်တူလည်းဖြစ်ပါလေနောက်တစ်ခုကတော့ဒီရှင်းနေကြီးဦးသိန်းတန်းဦးပါရှင်းနေဦးသိန်းတန်းဦးကမန္တလေးမှာခြေဆိုင်ပါတယ်အထက်ပမာပြည်ဒီရှင်းနေမြကွန်ရဲ့ခေါင်းဆောင်တူဖြစ်ပါလေအခုလေလိုင်းပေါ်တော့လက်တော်ဒေါက်တာရေမျိုးသိန်းနဲ့ရှင်းနေကြီးဦးသိန်းတန်းဦးနှစ်ဦးရောက်ရှိနေပါပြီဒေါက်တာရေမျိုးသိန်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါလေကိုရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဗျာဟုတ်ကဲ့ကိုရေမျိုးသိန်းကျွန်တော်ခုနကပြောသလိုပေါ့88ခုနှစ်ဒီအရေးတော်ပုံကြီးဖြစ်လာပြီးတဲ့နောက်ပိုင်းဒီနောက်ဆက်တွဲအဖြစ်လှုပ်ရှားလာခဲ့ကြတာအခုဆိုရင်ဘာပြောပြောNLD အစိုးရစီရဲ့ဆိုပြီးတော့လူတို့ကရွေးချယ်တဲ့အစိုးရတရက်တော့ရောက်လာပါပြီရလာပါပြီအဲ့တော့ဘလောက်ထိခီးပေါက်လာပြီလဲဒါကပြည့်စုံပြီလားကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးသိချင်ပါတယ်အဲ
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးကကျွန်တော်တို့ဒီနှစ်ဆိုရင်29နှစ်ပြည့်မြောက်ပြီပေါ့အဲ့ဒီ29နှစ်ပြည့်မြောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့ဓာတ်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့ကိုယ်စားလှယ်တွေအများစုပါတဲ့တွတ်တော်တွေနောက်အစိုးရလည်းပဲပေါ်ပေါက်နေတဲ့အချိန်နဲ့အန်ကိုက်တဲ့ကာလလို့လည်းပြောလို့ရပါတယ်အဲ့ဒီမှာကျွန်တော်တိတာမြင်သာတာတစ်ခုဘာသာတွေ့လဲဆိုတော့ဒီလွန်ခဲ့တဲ့နှစ်ကကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံနှစ်ပတ်လည်နေ့မှာလည်းပဲနော်ကျွန်တော်တို့အစိုးရပိုင်းစွတ်တော်ပိုင်းနေနဲ့ပေါ့လေဒီအရေးတော်ပုံကြီးကိုတော့တရားဝင်အတိအမှတ်ပြုတာမျိုးနော်နောက်ဂုံပြုတာမျိုးရုံနိုင်ခဲ့တာမတွေ့ရပါဘူးအဲဒီနေ့ကျွန်တော်တို့2018ခုနှစ်မှာလည်းပဲအလားတူပဲတော့အစိုးရအနေနဲ့ရောစွတ်တော်တွေအနေနဲ့ရောတရားဝင်ဂုံပြုအတိအမှတ်ပြုတာမျိုးထပ်ပြီးလုံးမလုံနိုင်တာကိုတွေ့ရပါလေဒါပေမဲ့ဒီနေ့မှာတော့လာကျွန်တော်တို့လွတ်တော်တွေဒီတော့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေဒီရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတာတွေနောက်အဲ့ဒီအခမ်းအနားမှာမိန့်ခွန်းပြောကြားတာတွေကိုတော့တွေ့ရပါတယ်ဒါပေမဲ့ဘာပဲပြောပြောပေါ့လေကျွန်တော်တို့ဟာနော်29နှစ်တိုင်တဲ့အထီးကိုနော်တကယ်ရေးပါတဲ့သမိုင်းမှာအချိုးကွေဖြစ်ခဲ့တဲ့တော့ပြည်သူလူထုတရက်လုံးကလိုင်းလုံးပမာပါဝင်ဟိုခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကိုတော့ပြည်သူကရွေးကောက်တင်ရောက်တဲ့အစိုးရလွတ်တော်တွေကတရားဝင်အတိအမှတ်ပြုဖို့တရားဝင်ဂုဏ်ပြုဖို့တွတ်ဆုပ်နေတာကတော့အင်မတန်မှစိတ်မကောင်းစရာအနေအထားတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းရဲ့အဲ့ဒီကိစ္စကိုကျွန်တော်နောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်ကျွန်တော်အခုဥက္ကုကိုကြီးလေလိုက်ပေါ်ရောက်ပါပြီ88မျိုးဆက်ကျောင်းသားခေါင်းဆောင်အတူဖြစ်ပါတယ်ဥက္ကုကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ခုနဒေါက်တာရေမျိုးသိန်းကတော့လက်ရှိနိုင်ငံရေးအနေအထားနဲ့ရှင်ပြီးပြောပါတယ်ကျွန်တော်အခုဥက္ကုကြီးကိုရင်းဆုံးမြင့်ချက်တန်းက88တုန်းကဥက္ကုကြီးတို့လှုပ်ရှားခဲ့ကြတဲ့မျှော်မှန်းချက်တွေမျှော်လင့်ချက်တွေလူလူရဲ့ဆန္ဒတွေဘယ်လောက်ထိအကောင့်ထဲပေါ်လာပါပြီလဲဒီနေ့ကာလမှာ
ဟိုအရင်ဆုံးကတော့ကျွန်တော်တို့ကဒါနိုင်ငံရေးစနစ်တစ်ခုပြောင်းအောင်ကျွန်တော်တို့စူးစမ်းခဲ့ကြရတယ်ပေါ့လွန်ခဲ့တဲ့29နှစ်ကလူထုတရားလုံးပုံကြွတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရရှိရေးတို့အရေးဆိုတဲ့ဟာကကျွန်တော်တို့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ရောက်လာခဲ့တယ်သို့တော့ကျွန်တော်တို့မျှော်လင့်သလောက်အခြေအနေထိတော့မရောက်သေးဘူးအဲ့တော့အခုလောလောဆယ်မှာ85ရာခိုင်နှုန်းတော်လွတ်တော်ကိုယ်စားလှယ်တွေရဲ့70ရာခိုင်နှုန်းကျော်ကိုကျွန်တော်တို့လူထုထောက်ခံတဲ့ရွေးချယ်တဲ့ဒါ NLD တော်တော်ကိုယ်တိုင်အများစုအနိုင်ရလာတယ်အဲ့တော့အစိုးရအဖွဲ့ကိုဦးဆောင်နိုင်တဲ့အခွင့်အလမ်းရခဲ့တယ်သို့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံရဲ့ကန့်သက်ချက်ထဲမှာပဲကျွန်တော်တို့ကဒါရုံးကန်လှုပ်ရှားနေရတဲ့အခြေအနေမှာပဲရှိပါသေးတယ်တကယ် ကျွန်တော်တို့မျှော်လင့်ချက်တွေပြည့်ဝဖို့အတွက်ကတော့ဆက်ပြီးတော့ကြိုးစားရအောင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဥက္ကူကြီးလေလိုက်မောင်ခဏနေပြောပါခင်ဗျာကျွန်တော်ဥသိန်းတန်းဦးလည်းတစ်ဆက်သေးမိချင်ပါလေဥသိန်းတန်းဦးအခုဘာပြောပြော88တုံးကအသီးပွင့်တစ်ခုလို့ပြောလို့ရမှာပါပြည်သူအစိုးရ energy အစိုးရတက်လာပါပြီအဲ့တော့ဒီအစိုးရအနေနဲ့လက်ရှိ88တုံးကမျှော်လင့်ထားတဲ့လူလူမျှော်လင့်ချက်တွေကိုလက်တွေ့အကောင့်ထဲပေါင်းနေနိုင်ပြီလားဘယ်လိုမြင်ပါလဲ
ဒါစိတ်တစ်ပိုင်းတော့ပေါင်းနေပြီလို့ပြောရမှာပါဗျာအဲ့တော့အခုလက်ရှိဖြစ်တဲ့ဥက္ကူကြီးပြောသလိုပဲကျွန်တော်တို့ကပထမအဆင့်တော့ပြည်သူအစိုးရတရပေါ်ပေါက်လာပြီဒါ88ရဲ့အသီးပွင့်တစ်ခုပါပဲကျွန်တော်တို့မျှော်လင့်ခဲ့တာဒါပေမဲ့88ပါကျွန်တော်တို့တိုက်ပွဲဆင်ခဲ့တာဟာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းမျိုးရေးအလံအသုံးလက်ကိုတွန့်ကျင်တိုက်ပွဲဝင်ပြီးတော့အန္တီမယူရချက်ကစစ်အာဏာရှင်စနစ်ကိုအပိတိုင်ညှိနှိုင်းချုပ်ပြီးဖို့ဖြစ်တယ်ကအဲ့ဒီအဆင့်ကြီးကျွန်တော်တို့မလုံနိုင်သေးဘူးအခုကအစိုးရရဲ့ညှော်မှန်းချက်တွေထဲမှာကျွန်တော်တို့ညှော်လင့်ခဲ့တဲ့ဒီမိုကရေစီကတစ်စိတ်တစ်ပိုင်းတချို့ရနေပြီငင်းကြင်းရူသွားနေတယ်ဒီမိုစနစ်ငင်းကြင်းကြီးကကောင်းတဲ့ပန်းဆိုတော့အကုန်လုံးတော့လည်းမရသေးဘူးတို့ရတွင်အာထုတ်ကျိုးပန်းဆောင်ရွက်နေတယ်ဒီငင်းကြင်းရရဖို့အတွက်ဟန်တာအဓိကဟန်တာဖြစ်တဲ့တထောက်စီဖွဲ့စည်းပုံအခြေခံဥပဒေကိုပြေလည်ညီတာကနေပြီးတော့ပြင်ဆင်ဖို့ကြိုးစားနေရဆိုတဲ့အချက်တွေကိုတော့ကျွန်တော်တို့ခိုင်ခိုင်မာမာတို့ရတယ်လို့ပြောနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးတင်းတန်းဦးတစ်ဆက်တည်းကျွန်တော်ဦးတင်းတန်းဦးမှပြောသွားတဲ့အထဲမှာခုနကလက်ရှိအနေထားပေါ့နော်အမျိုးသားရင်ကြားစစ်ရေးနောက်ဒီမိုကရေစီဆရာနေရှင်ဆက်ညီရေးကျွန်တော်အဲ့မှာတစ်ချက်မေးချင်တာကဥက္ကူကိုယူပဲအရင်မေးချင်ပါလေအာရှင်လေးလုံးဒီရေးတော်ပုံကြီးမှာတောင်းဆိုခဲ့ကြတာတောင်းဆိုချက်ထဲမှာမျိုးသားရင်ကြားစစ်ရေးဒီမိုကရေစီဆရာနေရှင်ဆက်ညီရေးတော့ဒီကိစ္စတွေမှာဒါပေမဲ့လက်တလောအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ကတော့ကျွန်တော်တို့ငြင်းငြိုင်းနေအမျိုးသားပြန်လည်တက်မြက်ရေးကိုဖြစ်နေတော့ဒါကိုပို့ပြီးတော့ဦးစားပေးနေတယ်လို့ရောမဖြစ်ဘူးလားကျွန်တော်ဒီမိုကရေစီဆရာနေရှင်စနစ်ဆက်ညီရေးကိစ္စတွေမှာကိုဘလောက်ထိ NLD ကလုံနေနိုင်ပြီလဲခင်ဗျအစိုးရအနေနဲ့ပေါ့
ဟိုကျွန်တော်တို့ကဒါငြိမ်းချမ်းရေးဟာနိုင်ငံတော်ရဲ့အရေးအကြီးဆုံးကိစ္စတစ်ခုဆိုတာတော့ကျွန်တော်တို့အားလုံးဒါအလေးနဲ့လက်ခံထားပြီးသားပေါ့သို့တော့ကျွန်တော်တို့ကဒီတခြားဖွံ့ဖြိုးတိုးတက်ရေးပိုင်းနေနောက်တစ်ခါရပ်ဖက်စစ်ဖက်ဆက်ဆံရေးပိုင်းနေနောက်တစ်ခါကျွန်တော်တို့ဒါပြည်သူလူထုတဦးချင်းရဲ့လွတ်လပ်ခွင့်တွေအစရှိတဲ့ကိစ္စတွေအားလုံးကိုပါကျွန်တော်တို့ကခြုံငုံပြီးတော့ချင်းကပ်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်ကတော့ဒါတာမန်ပြည်သူလူထုရဲ့နေစဉ်စောင့်ဝတ်နေရေးပေါ့လူမှုရေးဘဝတွေကိုကျွန်တော်တို့ကတိုးတက်လာအောင်ဒီဖွံ့ဖြိုးတိုးတက်ရေးပိုင်းတွေကိုလည်းကျွန်တော်တို့ကအာရုံစိုက်တင်တယ်လို့မြင်တယ်ဆိုတော့ဒါပိုင်းကအမျိုးသားပြန်လည်တင့်မြတ်ရေးလို့ပြောရင်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်အခြေခံအကျဆုံးဖြစ်တဲ့အတွင်ကူးပြောင်းရေးကာလတရားမျှတမှုတွေအဲ့ဒါတွေကိုဖြတ်တန်းမှုစူးစမ်းတဲ့အခါမှာဥမာဒီရှစ်လေးလုံးရေးတော်ပုံကြီးကိုဒါအားလုံးကဒါဟာနိုင်ငံတော်ရဲ့အကူအပြောင်းကိုဖော်ဆောင်ခဲ့တဲ့လှုပ်ရှားမှုကြီးအဖြစ်အတိမတ်ပြုဖို့အဲ့ဒါဒါဟာကျွန်တော်တို့ဟို truth and reconciliation လို့ပြောရင်အမှန်တရားကိုရှာဖွေခြင်းလက်ခံခြင်းအတိမတ်ပြုခြင်းအပိုင်းဟာဒါမဖြစ်မနေဖြတ်တန်းရမယ်အပိုင်းဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကအကူပြောင်းကာလမှာငြိမ်းချမ်းရေးအမျိုးသားပြန်လည်ပြည်မြရေးကိုတွားပြီဆိုရင်ဒီအတွင်ကူပြောင်းရေးကာလတရားမျှတမှုကိစ္စတွေဒါနဲ့နာဆုံးရှုံးခဲ့တဲ့သူတွေကိုအ ਨੇ ဆုံးကျွန်တော်တို့ကထိုက်တိုက်တန်တန်အတိမတ်ပြုပြီးတော့ဒီလူအဖွဲ့အစည်းကနောက်နောက်ဒီလိုအနှိဋ္ဌာယုံမျိုးတွေမပေါ်ပေါက်အောင်ဘလို့အကာအကွယ်မျိုးစနစ်မျိုးတွေတိစောက်ကြမလဲဆိုတာကိုပါကျွန်တော်တို့ကဒါဝိုင်းဝန်းပြီးတော့ဆွေးနွေးအဖြေရှာရမယ်အချိန်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါက်တာရံမျိုးသိန်းကိုတခုမေးချင်ပါတယ်အခု NLD အစိုးရဟာ88လှုပ်ရှားမှုကနေပေါက်ဖွားလာတဲ့အသီးပွင့်တစ်ခုလို့ပြောမယ်ဆိုတော့လက်ခံမယ်ထင်ပါတယ်ကျွန်တော်တခုမေးချင်တာကNLD အစိုးရအခုတွားနေတဲ့လမ်းကြောင်းက88မျိုးဆက်တီအားလုံးကိုကုစားပြုလားပြုမှုရှိမရှိပေါ့အဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပြပါခင်ဗျအ
ဲကျွန်တော်မြင်တာပေါ့လေဒီလက်ရှိ NLD အစိုးရကတွားနေတဲ့ဟိုနိုင်ငံရေးလမ်းကြောင်းဟာအဲ88ဒီကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးကနေတော့ပေါက်ဖွားလာတဲ့ဟိုလမ်းကြောင်းနဲ့ပေါက်ဖွားလာတဲ့နိုင်ငံရေးဥတီချက်ကိုဆက်ပြီးဆွဲကင်ပြီးတော့တွားနေတယ်လို့တော့ကျွန်တော်ကအဲယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်မှာရှိတာကတော့အငင်းပွားစရာအချက်တွေကတော့အတော်များများရှိနေပါတယ်ဥပမာခုနဦးကိုကိုကြီးဆွေးနွေးသွားသလိုပဲကျွန်တော်တို့ဒီရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးပေါ်မှာเนาะမြန်မာဒီမိုကရေစီအပြောင်းလဲရဲ့เนาะခန်းလာတဲ့သမိုင်းမတိုင်ကြီးတစ်ခုဆိုတော့เนาะတတ်မှတ်ချက်ကိုเนาะဟိုဘယ်ပေါင်းစုံကနေလက်ခံနိုင်မှသာလျှင်ကျွန်တော်အမြင်အချင်းအမျိုးသားပြန်လဲတင့်မြတ်ရေးဟာပို့ပြီးတော့ဖြည့်ရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်အဲ့ဒီအပြင်ကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးအတွင်းမှာเนาะကြာဆုံးခဲ့တဲ့တော့အချင်းတော်တွေထဲမှာတောတောင်တွေထဲမှာကြဆုံးခဲ့တဲ့အဲ့ဒီလိုကျွန်တော်တို့ရဲဘော်တွေရဲ့စိတ်ရင်းကိုလည်းအခုအချိန်ထိကျွန်တော်တို့အတိအကျပြည့်စုံနိုင်ခြင်းမရှိသေးပါဘူးအဲ့ဒီလို
เนาะไอ้สัญญีนี่ปิ้วสุပြီးတော့ကျွန်တော်တို့ဟိုထိုက်ๆတန်ๆဂုံပြူဒါကိုလည်းပဲအခုအချိန်ထိမလုံနိုင်သေးပါဘူးအဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာကျွန်တော်တို့လက်ရှိအပြောင်းလဲကိုဥဆောင်နေတဲ့เนาะ NLD အစိုးရနဲ့ NLD လွတ်တော်တွေအနေနဲ့ဒီကိစ္စတွေကိုအလေးနဲ့ထားပြီးတော့เนาะစဉ်းစားသုံးသပ်ဖော်ဆောင်နိုင်ဖို့ကတော့အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကူကြီးတရရံမျိုးသိန်းဦးသိန်းတောင်းလေလိုက်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တရရှင်တွေကိုလှည့်ပေးကြပါလေကိုမင်းအောင်ကြားပါလားခင်ဗျာတူတူတူလေးဆွေးနွေးမေးမြန်းလို့ရပါတယ
်ကြားပါလေ
ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါပဲတူတူတူပေါ့အ
ဲကျွန်တော်တို့ကျွန်တော်လည်းဒီ88အရေးခင်မှာတော့ပေါင်းရတဲ့လူတယောက်ပါလေနောက်ပိုင်းကျွန်တော်လည်းအကြောင်းမျိုးကြောင့်ဒီ program ထားမဲ့ခုလို့တော့ကြောက်တဲ့လှုပ်ရှားနေပါတယ်အဲ့တော့ဒီလူတွေစိတ်ကြွေးချရတဲ့ NLD အစိုးရတော့အကောင်းဆုံးတော့လဲကြိုးစားနေတယ်လို့ကျွန်တော်လည်းအားလုံးမြန်မာလို့ဆိုဆစ်ဆစ်ဆစ်မျိုးစဲကျောင်းသားတွေကိုလည်းကိုစားပြီးပြီးတော့နိုင်ငံအတွက်အကောင်းဆုံးကြိုးစားဆောင်ရှားနေတယ်ဆိုတာကျွန်တော်လည်းပြည်ပါယုံကြည်ပါတိုးတော်လည်းတစ်ခါမှတော့ဒီရုပ်မှပတ်သက်တဲ့ဆစ်အာနာရှင်ရဲ့ဒီတော့ဒီဖွဲ့စည်းကိုအခြေခံဥပဒေကိုလက်ခံထားရကြမလို့ဒါကိုလည်းပြင်းစင်မှလူတွေကလည်းအားလုံးတောက်တာဒါကိုပဲအရေးထားဒါမှလည်းတန်းယူတိုးတက်ဖို့အတွက်အလုံးမင်းအရေးကြီးအရာချဲဆောင်လဲသူရဲ့သဘောပေါက်တယ်ဒါကိုလည်းသူအမြင်နဲ့အလုံးကျိုးစားနေပါလေဒါမဲ့သူ88ပြည်သူနဲ့အန်ဒီအစိုးရတော့ဆက်လက်ပြီးတော့တညီတညီနဲ့ပါဝင်ပေါင်းဆက်ပြီးတော့ဒီရုပ်မာတဲ့ရှစ်အာဏာရှင်ကိုကျေအားလုံးအပြည့်တိုင်ထုတ်ချနိုင်မှုတော့မတမ်းမအရေးကြီးတယ်လို့ကျော်နေတဲ့
ဟုတ်ကဲ့
သုံးတော့ပါတယ
်ဟုတ်ကဲ့ကိုမင်းအောင်ကျေးဇူးပါခင်ဗျာကိုမင်းအောင်သူ့ရဲ့အမြင်သဘောထားပါတော့နောက်တိဦးကျွန်တော်တခါလေးမေးလိုက်ချင်ပါတယ်ကုဇော်ဝင်းနိုင်ကုဇော်ဝင်းနိုင်မင်းမြန်ဆွေးနွေးလို့ရပါတယ်ဥကုကုကြီးဒေါက်တာရေမျိုးသိန်းဦးသိန်းတန်းဦးရှိပါလေ
ဟုတ်ကဲ့ဗျာမင်္ဂလာပါဗျာဟုတ်ကဲ့ဗျာကျွန်တော်ရှင်းလေးလုံးမှာလည်းပါဝင်ခဲ့ပါဗျာအခုလက်ရှိအစိုးရကနေအားတော့ဒီမိုကရေစီလမ်းကြောင်းပေါ်တော့ပတ်ကြည့်ရောက်ပါရောက်ပါတော့သူကအာရုံဥပယ်ရောက်ပြီတော့ဗျာဒီဈေးရောက်ကြီးရောက်ခေါ်ကတော့အားလုံးပဲသူ့ပေါင်းပြီးတော့တိုက်ပွဲဆက်လက်ဝင်ရအောင်မယ်ဆိုကျွန်တော်ယုံကြည်ပါတယ်ဗျာဒီကြောင့်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဒီရာခံနေတာက2008ခေါ်စည်းဝေးအခြေခံအဲ့ဒါကိုပဲဒီလူကြီးပဲပြပါတယ်ဒီလက်ရှိတိုက်ခံနေတယ်ပြပါတယ်ဒါလေးကိုပြေချင်းတက္ကသိုလ်ပြင်ပေးမယ်လို့အဲ့မှာကျွန်တော်တို့ဆရာကြီးရှင်းနေအဥဒိန်းနောင်းကိုကျွန်တော်မေးချင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ် thread တူတစ်ဆက်သေးခေါ်လိုက်ချင်ပါတယ် slide ဖွေကုံ slide ဖွေကုံဆွနေမြမြလို့ရပါတယ
်ဟုတ်ကဲ့ဆစ်ဆစ်ဆစ်ရေရိုပုံကနေပြီးတော့မှာအခုဒီမိုကရေစီလမ်းကြောင်းပေါ်တော့ကျွန်တော်တို့နိုင်ငံတော်တီအိုပါတယ်ဟိုပို့နိုင်ခဲ့ပြီပေါ့တုတ်တူညာလည်းပဲအခုချိန်ထိဘာဖြစ်နေသလဲဆိုရင်တော့အရင်တုန်းကတော့တရားမဝင်ဆင့်အနာရှင်အစိုးရပေါ့အခုကတော့တရားဝင်ဆင့်အနာရှင်အစိုးရကကြံ့နေသေးတယ်ဥပမာ2008ဖွဲ့စည်းပုံအချင်းပေါ်ပေါက်လာတဲ့ဟိုတမရဝခန့်ကန်တဲ့အင်တာမကြီးမာတော့ဆစ်ဆစ်ဆစ်မျိုးစစ်ဒီရဲ့ဆစ်ဆစ်ဆစ်ရေရပွင့်ကြီးဖမ်းချက်တော့ဟို2008ဖွဲ့စည်းပုံမပြေနိုင်ဘူးစီရင်တော့ဟိုမတိဆုံတည်ဘူးလို့ခေါ်ရမှာပေါ့အဲ့ဒါကြောင့်လက်ရှိထွတ်တော်မတ်ဒီနိုင်ငံကြီးမလုပ်ဘူးတဲ့ထွတ်တော်မတ်ဒီရောကျွန်တော်အပါဝင်ပေါ့နော်ပြောချင်တဲ့ဥစ္စာကတော့အစိုးရရောအရင်တုန်းကအသေးကိုစတေးပြီးတော့မှဒီလိုမျိုးအဆင့်ရောက်အောင်တက်စီချောင်းတော့လုတ်ပေးခဲ့တဲ့သူတွေကိုမမေ့ဖို့သူတို့လူပဲကိုချိုးကိုမညာပဲနဲ့ကိုချိုးကိုမစင်စားပဲနဲ့လူအပ်တဲ့2008ဖွဲ့စည်းပုံကိုပြင်လို့ရအောင်စူးစမ်းစီခြင်းနဲ့နောက်တစ်ခုကတော့နောက်ဆုံးအနေနဲ့ကြိုးချင်တဲ့ဥစ္စာကတော့တမရဝါလည်းပဲအရင်တုန်းကဟိုရီရိုပုံကလို့တွေးဒီဟိုအသေးဒီပေးပြီးတော့မှဖွဲ့စည်းပုံပြင်တာမျိုးမဟုတ်ပဲနဲ့ငင်းချမ်းစွာဖြင့်အခု9နှစ်အတူတူမကြိုက်ခင်မှာအမြန်ဆုံးပြနေရင်တော့အကောင်းဆုံးဖြစ်မယ်လို့တော့မဟုတ်ရင်တော့မဖြစ်တဲ့ဥစ္စာနောက်မဖြစ်စေချင်တော့ဘူးလို့ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီသရရှင်၃ဦးလုံးပြောသွားတဲ့အထက်မှာတော့ဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကိုတော့လေးလေးပြီးပြီးတော့ပြောသွားပါတယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဒါပေမဲ့ဒီပလက်ကင်မှာခုနကကိုစလိုက်ဖွဲ့ကုံပြောသွားတဲ့အထက်မှာဒီ88တုံးကဥဆောင်လုတ်ခဲ့တဲ့လူတွေကိုလည်းမေးဖို့မလိုဘူးဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်လည်းမေးချင်ပါတယ်မေးချင်တယ်ဆိုတာကဥက္ကုကူကြီးကိုပဲအရင်မေးချင်ပါတယ်ခင်ဗျာဘာလို့ဆိုတော့ဒီအချိန်တွေကတော်တော်များများပြောစရာတွေရှိပါတယ်88တုံးကဥဆောင်ပြီးတော့လုတ်ခဲ့ကြတဲ့လူတွေဒီနေ့နိုင်ငံတော်ရဲ့အစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာပါဝင်မှုနည်းတယ်ပေါ့နော်အဲ့ဒီဒီဟာနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်ကတက်ခုတ်တမားနဲ့ဗဟုသမားဆိုပြီးတော့တင်စားပြောတော့တာရှိပါလေဥက္ကုကြီးအဲ့ဒီသဘောထားလေးနဲ့ဥက္ကုကြီးရဲ့သဘောထားလေးသိချင်ပါတယ်ဒါနဲ့ပတ်သက်လို့
ဟိုအရင်ဆုံးပြောချင်တာကလေကျွန်တော်တို့လွန်ခဲ့တဲ့29နှစ်နိုင်ငံရေးစလုတ်တဲ့အချိန်မှာကျွန်တော်တို့တအူးချင်းအနေနဲ့ရော အလားငါတော့ဘာကြီးဖြစ်ရမယ်ဆိုတဲ့မျှော်မှန်းချက်မျိုးဘလို့မှမရှိခဲ့ပါဘူးကျွန်တော်တို့အဲ့ဒီနှုန်းကကျွန်တော်တို့ကြားနေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ရလက်ကတော့ဘယ်နှနေမှမသိတဲ့ရေကြီးအရင်ပေါ့ကျွန်တော်တို့အကိုကြီးတွေနောင်တော်ကြီးတွေဟလာအိမ်ကနေပျောက်သွားတယ်ပြန်လာတယ်တချို့ယူသွားတယ်တချို့ဘဝပြတ်သွားတယ်ဆိုတဲ့ဇလန်းတွေနဲ့ပဲကျွန်တော်တို့နိုင်ငံရေးတွေကိုဝင်လာတာပါအဲ့တော့ဒီနေ့ဒီချိန်ကျမှလွတ်တော်ကိုယ်စားလှယ်တို့ဝန်ကြီးတို့ဘာတို့ညာတို့ဟာတွေဖြစ်လာတော့ဒါကျွန်တော်တို့စပြီးတော့နိုင်ငံရေးတဲ့ဝင်လာစဉ်တုန်းကတို့ခင်မှာတို့တက်နိုင်သလောက်လုပ်မယ်ဒါကြီးတော့မတရားတာကြီးကိုတော့တို့တော်လန်မယ်ဆိုတော့စိတ်တစ်ခုတည်းနဲ့ပဲလုပ်ခဲ့တာပါဒါအရင်ဆုံးဒါလေးကိုကျွန်တော်တို့ရိုးရိုးသားသားပဲပြောချင်ပါတယ်အဲ့တော့အဲ့ဒီကနေပြီးတော့မှလုံးတဲ့ကျွန်တော်တို့နိုင်ငံရေးရဖြတ်တန်းမှုနှစ်30နီးပါးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ရဲ့လေလာစီးပူးမှုတွေကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုထိုက်ထိုက်တန်တန်ပြန်ပြီးတော့အသုံးချခြင်းနဲ့စေတနာကတော့ကျွန်တော်တို့မှာရှိပါတယ်အဲ့တော့ဒါကြောင့်မလို့အခုနေမှာဒါကျွန်တော်တို့လုတ်ခွင့်မရသေးပေမဲ့လို့တတ်နိုင်တဲ့လောက်တော့ကျွန်တော်တို့ရဲဘော်တွေစုပေါင်းပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေစေတနာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တော့ကျွန်တော်တို့စူးစမ်းမှာပါလို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါဒေါက်တာရေမျိုးသိမ်းလဲမေးချင်ပါတယ်တကယ်တမ်းပြောမယ်ဆိုရင် transition အသွင်ကူးပြောင်းတဲ့ကာလသွားကြမယ်ဆိုရင်တစ်ချိန်လုံးကဒီအပြောင်းလဲဖြစ်အောင်ဥဆောင်ခဲ့ကြတဲ့လူတွေလောက်တကယ်တမ်း commit ဖြစ်ပါမလားအကဲမပါခဲ့တဲ့လူတွေအဲ့လိုမျိုးအများစုပါဝင်လာမယ်ဆိုလို့ရှင်ဒေါက်တာရေမျိုးသိမ်းအမြင်သိချင်ပါတယ်အ
ဲကျွန်တော်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့တွေလာ1988မှာကျွန်တော်တို့တွေဒီလှုပ်ရှားမှုတွေကိုပါလာခဲ့တာကျွန်တော်တို့အာဏာရဖို့လည်းမဟုတ်ဘူးကျွန်တော်တို့နေရာရဖို့လည်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီအချိန်မှာကျွန်တော်တို့ဟာအပြောင်းလဲတစ်ခုကိုပခုံးနဲ့ထမ်းတင်ပြီးတော့ဟလာဒီအပြောင်းလဲကိုဥဆောင်နိုင်မဲ့လူတွေနေရာရလာဖို့အတွက်ဟလာဟိုအောင်ပွဲရလာဖို့အတွက်ကျွန်တော်တို့ចောင်းသားတူတရက်လုံးကပေါ့လေထမ်းပိုးပြီးတော့ပခုံးမနဲ့ထမ်းပိုးပြီးတော့ဆောင်ရွက်ခဲ့တာလို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်တော့ဟလာ2015ရွေးကောက်ပွဲနောက်ပိုင်းကျွန်တော်တို့ပေါ်လာတဲ့အစိုးရတွေလွတ်တော်တွေအပေါ်မှာတော့အားမလို့အားမရဖြစ်တာတော့ကျွန်တော်အပါဝင်အတော်များများမှာကြေကြေပြန့်ပြန့်ဖြစ်နေပါတယ်အဲ့ဒီတော့ဒီအစိုးရအဖွဲ့ထဲမှာလွတ်တော်ထဲမှာတာဝန်ယူနေတဲ့လူတိုင်းကိုမဆိုလိုပါဘူးဒါပေမဲ့အဲ့ဒီမှာတာဝန်ယူနေတဲ့လူအများစုဟာနော်လွန်ခဲ့တဲ့29နှစ်တုန်းကစပြီးတော့ဒီနေ့ဒီချိန်အထိအသက်တွေဘဝတွေပြည့်စပ်ပြီးတော့ရင်းနှီးပြီးတော့ကြားယူခဲ့တဲ့ဒီနေရာဒီအခြေအနေတစ်ခုကိုနော်မရင်းမရိုင်ဆက်ပြီးတော့နော်ထိန်းချုပ်နိုင်ဖို့ပြည့်စပ်နိုင်ဖို့ကော်မတီဖြစ်ဖြစ်နဲ့ဖြတ်သန်းနိုင်ဖို့လူအပ်တယ်လို့တော့ကျွန်တော်ကတိုက်တွန်းခြင်းပါလေ
။အဲတိုက်တွန်းခြင်းပါလေဆိုတော့ကိုရံမျိုးသိရဲ့အမြင်ကဘလို့ရှိပါလေ။ဒီလူတွေကလက်ရှိ88တုန်းကတောင်းဆိုခဲ့ကြတဲ့ဥဆောင်ခဲ့ကြတဲ့လူတွေရဲ့စိတ်ဆန္ဒကိုကော်မစ်ချရလား
။အဲကျွန်တော်အမြင်အားဖြင့်တော့ဟို50 50လို့ပဲကျွန်တော်ကမြင်ပါတယ်။အဲ့ဒီအထဲမှာတော့ဟိုအများစုဟာကော်မစ်တက်ဖြစ်တယ်လို့အပြောရဖို့တော့မှနည်းနည်းခင်းရင်းမယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဆက်သေးပါဦးချစ်နေဦးတင်းတန်းဦးရဲ့အမြင်လဲသိကြပါလေဒီကိစ္စနဲ့ပတ်သက်လို
့ဟုတ်ကဲ့ဗျာကျွန်တော်ကတော့ချစ်လေးလုံးကတကယ်ဗမာပြည်တမိုင်းမှာဘလူးစည်းလူစည်းခွဲခြားတာလူတွေရဲ့တမိုင်းဘဝဖြတ်တန်းမှုကိုကြည့်တဲ့အခါမှာဒီလူဟာ88မှာဘယ်လိုနေရာရက်ခတ်တယ်ဆိုတာဟိုအတဲဖြတ်တဲ့အကောင်းဆုံးပေးတယ်လို့ထင်တယ်ဗျအဲ့ဒါဒီကျွန်တော်ထပ်ပြောချင်တာတော့ချစ်လေးလုံးကမိုးပေါ်ကကြာလာတာမဟုတ်ဘူး1962ဇူလိုင်9ရက်နေ့ကစတင်ခဲ့တဲ့ကျောင်းသားတွေရဲ့တိုက်ပွဲ1984 85 86အလူသမားလယ်သမားကျောင်းသားတွေရဲ့တိုက်ပွဲတွေကိုမိချန်ထားလို့မဖြစ်နိုင်ဘူးအဲ့တော့ဒီလိုတိုက်ပွဲစဉ်စစ်မပြတ်နိုင်ငံရေးတက်လုံကောင်းကောင်းနဲ့ပါလာတဲ့သူတွေကကျွန်တော်တို့တိုင်းပြည်ကိုဆက်ပြီးတော့ဝန်ရရမှာပါဟုတ်တော့ကိုယ်စားလှယ်တွေဖြစ်ပြီးဖြစ်စေမဖြစ်သည်ဖြစ်စေဝင်ကြီးတွေဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေကျွန်တော်တို့ကိုဘယ်သူမှဘယ်လိုလုပ်ဖို့ဒီချာယောင်းတွဲဆောင်ရတာမဟုတ်ဘူးကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်တွေနဲ့ကျွန်တော်တို့လုတ်ခတ်ကြတာဖြစ်တယ်အခုလည်းလုတ်နေကြတယ်နောက်ကိုလည်းလုတ်ဖို့ဆက်ကြည့်နေကြတာဖြစ်ပါတယ်ဆိုတော့ဒါပေမဲ့ခုနကကျွန်တော်ကတော့ဥက္ကူကြီးပြောတဲ့ transitional justice ကတော့အမတန်အရေးကြီးလို့ထင်တယ်အခုအလွယ်တကူနဲ့အမျိုးသားရင်ကြားစီရေးတို့အမျိုးသားသွေးစီညီရေးတို့ပေါ့ပေါ့တန်တန်ပြောနေကြတယ်တကယ်တော့အဲ့ဒီရှေ့မှာအတွင်ကူပေါင်းကာလတရားမျှတမှုရှိဖို့လိုကိုလိုတယ် transitional justice အတွေ့ကျွန်တော်တို့က true competition လို့လို့ရတယ်။ဒါတွေမလုပ်ဘဲနဲ့ချစ်ဆက်ချစ်ကိုပြေမုန်းချီဖို့ဟောချစ်ဆက်ချစ်ကိုအမာရွတ်လို့ထင်းကြံနေတဲ့လူတွေနဲ့ဆက်ဆံမှုဆိုတာမဖြစ်နိုင်ဘူး။ဒီအင်အားစုအကုန်လုံးကတော့ကျွန်တော်တို့ကတော့ဒီအပေါ်မှာဒီသဘောထားပဲရှိပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ခုနကသရရှင်တွေကဆွေးနွေးတော့ကြတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စဘယ်လိုလုပ်နိုင်မလဲ။ တော့ကျွန်တော်အုတ်သိမ်းသံဝဲတစ်ဆက်ထဲမိချင်ပါတယ် NLD မှာဖွဲ့စည်းပုံပြင်ရေးကိစ္စတကယ်နဲ့ရွေးကောက်ပွဲ commitment ရွေးကောက်ပွဲမှာဂရီကွတ်တီတဲမှာလည်းသူတို့ပါပါတယ်ဖွဲ့စည်းပုံပြင်မယ်ဆိုတာဒါပေမဲ့အခုချိန်အထိမလုံနိုင်သေးဘူးဘာကြောင့်လို့ဘာအခက်ခဲကြောင့်လို့ထင်ပါလဲ
အခက်ခဲတော့မျိုးစုံကသူတို့ဘဝကစူရကဘူးကားပါပဲတော့မျက်နှာမျိုးစုံနဲ့ကြည့်ရပုံရတယ် NLD ကလည်းဝိုင်းဝိုင်းလဲနေတာပါပဲပြည်သမန်တပ်သားတွေကလည်းနေရာအနှံ့ပါပဲအဲ့ဒါလိုတွေဖြစ်နေတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီမှာ energy အစိုးရဟာသွတ်တော်ထဲမှာဖွဲ့စည်းပုံခြံဝေးကိုပြင်မယ်ဆိုတာလူပြည်ကအတစင်းနဲ့ဓမ္မပြည်ကအတစင်းဆိုတာသဘောပေါက်တဲ့အတွက်20ရာစုပင်လုံကနေတစ်ချက်ပြင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အဲ့ဒါဖွဲ့စည်းပုံနဲ့ပတ်သက်လို့ပြီးတော့ပဲကျွန်တော်အခုကိုဥက္ကုကြီးကိုမေးချင်ပါတယ်အဓိကအကြောင်းကတော့88မျိုးဆက်ရဲ့အခန်းကဏ္ဍပေါ့ဘာဖြစ်လို့ဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ88မျိုးဆက်ကြောင်းသားခေါင်းဆောင်တွေ NLD ပါတီကနေပြီးတော့ဝင်ပြိုင်မှုကြိုးစားတယ်ဒါပေမဲ့ဝင်မပြိုင်ပြစ်ဘူးပေါ့နော်အကြောင်းမျိုးကြောင့်ပေါ့နော်အဲ့တော့ဒီအချိန်ဒီအောက်မှာ88ခေါင်းဆောင်တော်များများကလွှတ်တော်ပြင်ပဆွေးရပြင်ပမှာပဲတည်ကြသည့်ရန်နေရတဲ့အနေထားအဲ့တော့ဒီအနေထားမှာကျွန်တော်တို့တချို့ရဲ့တောင်းဆိုချက်တွေက88မျိုးဆက်အနေနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့စူးစီးစီးရှိတဲ့နယ်တချို့ကလည်း NLD အနေနဲ့ NLD ကမှသွားပြီးရက်တင်တယ်ဆိုတဲ့အမြင်ရှိပါတယ်ဥက္ကုကြီးရဲ့သဘောကသိချင်ပါတယ
်ဟိုတကယ်ကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအထိမှာဒီဒီမိုကရေစီအင်အားစုတွေအားကောင်းမောင်းတန်ဖြစ်ဖို့ဆိုတဲ့ဦးတည်ချက်နဲ့ကျွန်တော်တို့ကဝန်းရံနဲ့ပံ့ပိုးတဲ့အခန့်ကဏ္ဍကနေတောက်လျှောက်ပေါ့လေနောက်ဆုံးဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လက်မှတ်5တန်းကောက်ခံတာတနိုင်ငံလုံးလှည့်လည်စီရင်တာတွေကျွန်တော်တို့တောက်လျှောက်ကျွန်တော်တို့စူးစမ်းခဲ့ပါတယ်အဲနောက်ဆုံးရွေးကောက်ပွဲအောင်နိုင်ရေးကာလမှာလည်းပဲဒါဒီမိုကရေစီအင်အားစုတွေအောင်နိုင်ရေးဆိုတာကိုကျွန်တော်တနိုင်ငံလုံးလှည့်ပြီးစူးစမ်းခဲ့ကြတယ်အဲ့တော့ဝင်းရံပံပိုးတယ်လို့ပြောတဲ့အပိုင်းဟာတစ်ချောင်းလုံးကျွန်တော်တို့ဝင်းရံပံပိုးခဲ့တယ်။ဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဒါကိုယ်တိုင်ကိုပဲဒါ NLD ပါတီကနေဝင်ရောက်ပြီးတော့ရွေးကောက်ခံဖို့အထိကျွန်တော်တို့စူးစမ်းခဲ့ကြတယ်ပေါ့လေ။ဒါပေမဲ့အကြောင်းအကျောင်းကြောင့်မဖြစ်ခဲ့ဘူးဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးစလုပ်ခရေကနိုင်ငံရေးကိုယူတွတ်စွာလုပ်ခဲ့ကြတာ။အဲ့တော့တေတီတိလည်းကျွန်တော်တို့ကနိုင်ငံရေးကိုလုံမဲ့သူတွေအနေနဲ့ကတော့နိုင်ငံရေးကိုထက်ထဲဝင်ဝင်ဆောင်ရွက်နိုင်ဖို့ဟာဒါနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့အင်အားစုတစ်ခုအဖြစ်နဲ့ခိုင်ခိုင်မာမာယက်တည်ပြီးမှသာလျင်ကိုယ့်ရဲ့စေတနာတွေကိုယ့်ရဲ့လ ీల မှုတွေကိုယ့်ရဲ့ဟလာစိတ်ကူးစိတ်တန်းတွေကိုအကောင့်တွေပေါ်နိုင်မယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့မျိုးဆက်တွေအနေနဲ့နိုင်ငံရေးပါတီတစ်ရက်အဖြစ်နဲ့ဒါခိုင်ခိုင်မာမာပေါ်လာဖို့ကိုကျွန်တော်တို့ဒါနယ်အသီးသီးမှရှိတဲ့ရဲဘော်တွေရောကျွန်တော်တို့တတိယနိုင်ငံတွေမှာရောက်နေတဲ့ရဲဘော်တွေကအစကျွန်တော်တို့အတက်နိုင်ဆုံးအကြံဉာဏ်တွေဟလာသူတို့ရဲ့အင်အားတွေကိုကျွန်တော်တို့စုစည်းပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တကူကိုယူရတော့ပြင်ဆင်နေပြီဒေါက်တာရံမျိုးသိန်းအောင်ဒီ88မှာရှိတဲ့ចောင်းသားခေါင်းဆောင်တွေမျိုးဆက်တွေအနေနဲ့အခုလိုမျိုးနိုင်ငံရေးပါတီတရားအနေနဲ့ဖွဲ့လာမယ်ဆိုရင်ဒီပေါ်အမြင်သိကြပါတယ
်အဲကျွန်တော်ရဲ့မြင်ကတော့ဒီ88ပေါ့လေ88လုံးမျိုးဆက်ကျွန်တော်တို့ဟလာဒီចောင်းသားခေါင်းဆောင်တွေရောကျွန်တော်တို့ကဟိုဆရာဦးသိန်းတောင်းပြောတယ်လို့ကျွန်တော်တို့1962ခုနှစ်နောက်ပိုင်းပေါ့လေဒီမျိုးဆက်အသီးသီးကိုဟလာဖြတ်တန်းပြီးတော့အတွေ့အကြုံများစွာရှိခဲ့တဲ့ဒီကျောင်းသားကောင်းဆောင်ဟောင်းတွေရောတော့နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံစံတွေရောအားလုံးပါဝင်နိုင်နေပေါ့လေကျွန်တော်တို့နိုင်ငံရေးဟိုပါတီတစ်ခုတော့နိုင်ငံရေးပလက်ဖောင်းတစ်ခုဒီအချိန်မှာလိုအပ်နေတယ်ဆိုတာကတော့ဟိုငင်းလို့မရတဲ့အချက်ပါအဲပြီးတော့ကျွန်တော်တို့နိုင်ငံရေး
ဆက်ကတ်30လောက်ပဲချိန်ရအောင်
နောက်နှစ်20လောက်နိုင်ငံရေးအပြောင်းအလဲနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့အပြုံမှန်းချက်ထားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်အချိန်ဆက်သွားလို့ပါပေါင်းဆွေးနွေးတဲ့ဥက္ကုကကြီးဒေါက်တာရံမျိုးသိန်းရှင်းနေကြီးဦးသိန်းတန်းဦးတောင်းအောင်လုံးကိုကျေးဇူးအများကြီးတင်ပါတယ်တော်ရရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ Daily Life အစီအစဉ်ရန်နာခွင့်ပေးပါ